ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကမှာအစမ်းဖက်တိုက်ခိုက်မှုတွေကြောင့်ပြည်မီနေကြတဲ့ရခိုင်နဲ့မွတ်စလင်ဒေသခံတွေအတွက်စားမျက်ရိတ်ခါနဲ့စေဝါကူတာမှုအရေးတကြီးလိုအပ်နေတဲ့အကြောင်းဒေသခံတွေကပြောပါတယ်ဘေးလွတ်ရာမှာခိုးလုံနေကြတဲ့တိုင်းရင်းသားပြည်သူတွေအတွက်လိုအပ်တဲ့စားမျက်ရိတ်ခါစေဝါနဲ့ထောက်ပံ့ကူညီတွေကိုတနင်္ဂနွေနေ့ကစလို့ပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရတို့ပူးပေါင်းပြီးကူညီထောက်ပံ့ပေးနေတယ်လို့အစိုးရတာဝန်ရှိသူတွေကတော့ပြောထားပါတယ်ဆက်သွယ်မြင်းမြန်ထားတဲ့မတ်အင်ဂျင်နိုင်ကအသေးစိတ်ကိုဆက်ပြီးပြောပြပါမယ်ရှင်
တနင်္ဂနွေနေ့ကဘူတိတောင်မြို့ကိုရဟတ်ရင်နဲ့ရောက်ရှိလာတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အင်းနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့ဟာမောင်းတော့ဒေသအတွင်းမှာရှိတဲ့တိုင်းဒါပြည်သူတွေဝန်ထမ်းတွေကိုဘေးကင်းလုံခြုံရဘက်ရွှေ့ပြောင်းထားနိုင်တဲ့အခြေအနေစားမျက်ရိတ်ခါနဲ့စေဝါထောက်ပံ့ဖို့လိုအပ်တဲ့အခြေအနေတွေကိုတွားရောက်ကြီးစုဆောင်ရွက်ခဲ့ကြပါတယ်လက်ရှိချိန်ဤဘင်္ဂလားဒေ့ရှ်နယ်စပ်နဲ့ကပ်နေတဲ့မောင်းတော့ဒေသမြောက်ပိုင်းရခိုင်ရွာတချို့မှာတော့အကြမ်းဖက်တိုက်ခတ်မှုထပ်ပြီးခံရမှာကိုစိုးရိမ်တဲ့အတွက်ရွာသူရွာသားတွေဟာနေအိမ်တွေကိုမပြန်ရဲကြသေးဘဲဘေးလွတ်ရာမှာခိုလုံနေကြရတယ်လို့ VOA ကဆက်သွယ်မေးမြန်းလို့ရတဲ့ကျင်းချောင်းလုံကြုံရေးစခန်းမှာခိုလုံနေတဲ့ကျင်းချောင်းကျေးရွာသားမောင်လူအေးကပြောပါတယ်
ကိုယ်ရောကျွန်တော်မရသေးပါခင်ဗျကျွန်တော်တော့မနေတော့ပါဘူးကိုရှိနေစောင့်ကြည့်နေတော့ပါသူအကြမ်းဖက်သမားတွေအင်းလာမလားဆိုပြီးတော့ကျွန်တော်တို့အခုလိုရှိလို့ဟောစမ်းကြည့်နေတော့ပါအနောက်ကိစ္စကတော့ကျွန်တော်တို့ကိုလိုလိုရှိကြလိမ့်မယ်ဆိုတော့တောင်းတော့အောင်ပြင်နေရပါတယ်ခုစမ်းနေတဲ့ခါတွေယူလို့မရဘူးကဒီနဲ့တောက်ဆွမှာအခုလိုမိုင်းတွေထောင်ထားလို့ပေါ်လို့လာလို့ဖယ်လို့မရတာပါခင်ဗ
ျမောင်းတော်မျိုးအရှိပဲတမိုင်ကျော်အကွာမှာရှိနေတဲ့မျိုးတကြီးလိုမွတ်စလင်ရွာတချို့အနားတစ်ဝိုက်မှာတော့အဲ့ဒီကလုံခြုံရေးစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရမှုမျိုးမရှိပေမဲ့လုံလုံရေးတက်တွေဘက်ကနေမြေရှင်းလင်းရေးဆောင်ရွက်မှုကြောင့်မွတ်စလင်ရွာသားတွေဟာဘေးလွတ်ရာကြီးဆက်တဲ့ရွာတွေဘက်ကိုထွက်ပြေးနေကြရတယ်လို့ VOA ကဆက်သွယ်မေးမြန်းလို့ရတဲ့မြို့တကြီးရွာသားကိုလာထွန်းကပြောပါတယ်
။အဲ့ရွာကိုဒီနေ့စစ်ပြလာပြီးတော့ညနေ9:00နာရီမှာသူတို့ကလောင်းချပြီးတိတိတော့မြေစုပြတယ်။အရွာလုံးနေတာကိုမြေစုပြတယ်။ပြီးတော့လူတွေကထုတ်ပြေးသွားတာပေါ့နော်။အဲ့မှာစလင်းတွေလည်းပါတယ်ပြီးတော့စစ်ကြည့်ယူတွေလည်းပါတယ်ကျွန်တော်အဆက်ကိုကိုလူကြတာပေါ့နော်လူပြီးတော့ပြေးနေရတာပေါ့
နိုင်ငံတော်တိုင်းပြည်နယ်ရုံးကနေမွတ်စလင်ရွာတွေအနေနဲ့အကျန်းဖက်သမားတွေနဲ့ပူးပေါင်းမှုမရှိရင်အစိုးရလုံခြုံရေးတပ်တွေကိုမကြောက်ကြဘူးပြောထားပေမဲ့အကျန်းဖက်သမားတွေကိုနှိမ်နှင်းရေးကိစ္စမှာတော့သူတို့အနေနဲ့အစိုးရလုံခြုံရေးတပ်တွေနဲ့မပူးပေါင်းချင်လို့မဟုတ်ပဲအရင်အတွေ့အကြုံတွေအရစိုးရိမ်ထိလန့်မှုတွေရှိနေတဲ့အတွက်ကြောင့်ဖြစ်တယ်လို့ကိုလာထွန်းကဆိုပါတယ
်မပူးပေါင်းတာမဟုတ်ဘူးလူပြားစောင့်ရင်းပြီးတော့ပြေးသွားတာစစ်ပြေးသွားတာအဲ့လိုပူပေါင်းမယ်ဆိုပြီးတော့ရာထုတ်နေရင်လည်းလူတွေကအဆင့်ခံရမှာကိုစိုးရိမ်တယ်။အဲကျွန်တော်နေမယ်၊နေကြည့်တော့ကျွန်တော်ကဘာအမှဆင်ကြမရှိဘူးလေ။ကျွန်တော်ကအခုဥပမာကျွန်တော်နေမယ်ဆိုပါစို့ကျွန်တော်အဆင့်ခံရရင်ကျွန်တော်ကိုဖမ်းလိုက်ရင်သူကဟိုကိုစိုးရိမ်တဲ့ကိစ္စအရှင်းဆုံးချင်းတဲ့ဒီမှာအဲ့လိုအဆင့်ခံရပြီးတော့စိတ်ကြီးစီးမှာပါဝင်ဒီမှာဟိုတရားရေးဘက်ကိုတွားတယ်တရားရေးဘက်ကိုတွားရင်ဒီမှာရှင်းနေပါလင်းနာစင်နေရဘူးကျွန်တော်ပြောရတယ်ဘယ်သူမှမမြင်ဘူးဒီမှာအဲ့လိုရှားတဲ့လူကြီးကဆော့ဆော့ကလေးကရှောင်းလေးထောင်းနေဆိုတဲ့ပုံစံနဲ့တွေ့ပြရတာ
လက်ရှိမြို့တကြီးရွာနာတဝိုက်ကကြီးရွာတွေမှာပိတ်မိနေသူတွေဘေးလွတ်ရာပြေးနေရသူတွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လည်းအခုလိုပြောပါတယ
်ပိတ်မိနေတဲ့ဆိုတော့လူတွေလုံးဝကရွာအပြင်ကိုမချက်နိုင်ဘူးလေပြီးတော့ကြောင်ချေးရတဲ့လူတွေကအများကြီးဆိုတော့လူတွေမှာအကြီးကဟိုစေဝါကူတာမှုတွေလူအဲ့နေကြတယ်အစတော့သူကတော့ရတယ်လူတွေကမဆိုင်လေးရတယ်ဒါမဲ့ဒီမှာကိုဝင်ဆောင်အမျိုးသမီးတွေရှိတယ်ပြည်ကြီးတွေရှိတယ်ပြီးတော့ဟို serious ဖြစ်နေတဲ့ရောက်တာတွေရှိတယ်လူနာရှင်တွေရှိတယ
်နိုင်ငံတော်တိုင်းပြည်ငယ်ရုံးရဲ့တနင်္ဂနွေနေ့ကထုတ်ပြန်ကြမှာတော့အကျန်းဖက်သမားတွေဟာမောင်းနှုတ်မျိုးကိုစနစ်တကျဖျက်ဆီးဖို့ကြံစီလှုပ်ဆောင်နေကြောင်းနဲ့မိရှုလက်လုံဘုံတွေဖောက်ခွဲပြီးတနက်နဲ့တိုက်ခတ်မှုတွေမနေ့ကနေ့လယ်ပိုင်းထိရှိနေသေးတယ်လို့ဆိုပါတယ်အကျန်းဖက်တိုက်ခတ်မှုတွေကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေအရက်သားတွေအပါအဝင်တေဆုံးသူ104ဦးရှိနေပြီးအများစုကအကျန်းဖက်သမားတွေဖြစ်တယ်လို့အစိုးရရဲ့တရားဝင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါ့အပြင်ဩဂုတ်လ25ရက်နေ့ကမောင်းတော့ဒေသအကျန်းဖက်မှုမှာပါဝင်တဲ့ARSC ခေါ် American Rohingya Salvation Army ကိုအကျန်းဖက်အုပ်စုဖြစ်မြန်မာအစိုးရကတရားဝင်ကြေညာထားပါတယ်ရှင်